တော်ရရှိမြခင်ဗျာရခိုင်ပြည်နယ်မောင်တော်ဒေသမှာဖြစ်ပွားနေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးမြမအစိုးရထုတ်ပြန်ချက်တွေအပေါ်ယုံကြည်သူတွေနဲ့လက်မခံနိုင်သူတွေရောနှောနေစဉ်အတွင်းမှာပဲဝါရှင်တန်ဒီစီမှာမြမပြည်နယ်ပတ်သက်တဲ့အခမ်းအနားနှစ်ခုပြီးခဲ့တဲ့ရက်ပိုင်းကဇက်တိုက်ကျင်းပခဲ့ပါတယ်ပထမပွဲကတော့ဂျော့ချ်ဝါရှင်တန်တက္ကသိုလ်မှာဆက်နှစ်ရက်နေကကျင်းပတဲ့မြမနိုင်ငံသစ်ဆိုတဲ့ခေါင်းစဉ်နဲ့မြမသားအမကြီးဦးအောင်လင်းရဲ့ဟောပြောပွဲဖြစ်ပြီးဒုတိယဘွဲကတော့ USCIRF လို့အတူောက်ခေါ်တဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်မှုဆိုင်ရာကော်မရှင်က73ရက်နေ့မှာကျင်းပတဲ့မြန်မာပြည်မှာဘာသာရေးလွတ်လပ်ခွင့်ကိုဆုံးရှုံးနေပြီးလူနည်းစုတွေဖိနှိပ်ခံနေရကြောင်းအစိုးရကစားနှစ်ဆောင်ထုတ်ပြန်ပွဲဖြစ်ပါတယ်။ပထမပွဲမှာတာမတ်ကြီးကလက်တလော့မှာမောင်တော်ဒေသကိုလူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုနေပါပြီ။သတင်းမီဒီယာတွေလည်းမကြခင်သွားခွင့်ရမှာပါမြန်မာပြည်ရဲ့အခြေအနေကိုနိုင်ငံတကာအနေနဲ့အမှန်တိုင်းနားလည်အောင်စ조사ကြပါလို့ပြောပါတယ်။နောက်တဲ့နေ့ကျင်းပတဲ့အခမ်းအနားမှာတော့ USCIRF အကြီးတန်းမူဝါဒရေးရာသုတေသနမှူးတီနာမတ်ဖော့ဒ်ကရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေလူအခွင့်ရေးချိုးဖောက်ခံရတာကိုမြန်မာအစိုးရကထိထိရောက်ရောက်အရေးယူဖို့လိုနေကြောင်းဒီကိစ္စကိုအာဆီယံကလည်းဖြေရှင်းဖို့လိုကြောင်းရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ကိုအကျိုးကြီးဟောင်းတယောက်ကဥဆောင်နေတာသူလက်ခံနိုင်ကြောင်းစသဖြင့်ပြောပါတယ်။အဲ့ဒီအခမ်းအနားနှစ်ခုလုံးကိုလာရောက်ခဲ့တဲ့မြန်မာအရေးစိတ်ဝင်စားသူပုဂ္ဂိုလ်နှစ်ယောက်ကိုကျွန်တော်တီးခေါက်မေးမြန်းခဲ့ပါတယ်။ CSR Strategy Group လို့ခေါ်တဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေတာဝန်ယူမှုရှိရေးနဲ့လူ့အခွင့်အရေးအဖွဲ့ဥက္ကဋ္ဌ Simon Billinets က
It's going to have some very serious repercussions for Burma's relationship with the US, with Europe.with Asian countries.
ရခိုင်ပြည်နယ်ပြဿနာကြောင့်မြန်မာအစိုးရနဲ့နိုင်ငံတကာဆက်ဆံရေးကိုစိုးစိုးဝါဝါထိခိုက်နိုင်ပါတယ်။အဲ့ဒီဒေသကိုနိုင်ငံတကာသွားခွင့်မပြုတာဟာမြန်မာစစ်တပ်ကလူသိမခံကျင်တာတွေအများကြီးလုပ်ထားတယ်ဆိုတာထင်ရှားပါတယ်လို့ပြောဆိုခဲ့ပါတယ်။အဲဒါ့အပြင်မြန်မာပြည်ဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံအဖြစ်1996ကနေ2002ခုနှစ်အထိတာဝန်ယူခဲ့တဲ့ Priscilla Clapp ကတော့နိုင်ငံတကာအဖွဲ့အစည်းတွေအသေးချာမသိဘဲနဲ့ပြောနေကြတာကိုငါလုံးဝမယုံဘူးလို့ပြောပါတယ်ခင်ဗျာ
Because they don't know what the situation is they don't understand the language and people make things up they make things up just to spread rumors
ဘယ်ကတိဖြစ်နေတဲ့အခြေအနေကိုသူတို့မသိပါဘူးဒေသခံဘာသာစကားကိုလည်းသူတို့နားမလည်ပါဘူးလူတွေကသတင်းတွေကိုဇက်လန်းဖွဲ့ချက်ကားပြီးဒီလိုပဲကောလာဟလတွေပြောတတ်တာပဲအဲ့လိုတဆင်စကားတွေယုံပြီးပြောနေကြတော့အခြေအနေတွေကပိုဆိုးကုန်ရောလို့ပြောပါတယ်။ကျွန်တော်ကပရစ်စီလာကနင်ဒူချီယာရန်အဖြစ်အပျက်ကိုမှတ်မိတယ်မဟုတ်လား။အမေရိကန်ကျွမ်းကျင်သူတယောက်ကိုကွင်းဆင်းပြီးတကယ်ဖြစ်ခဲ့တာတွေကိုအသေးချာစုံစမ်းခိုင်းခဲ့တယ်။20 30 40ကြားခဲ့တယ်ဆိုတဲ့လူတွေကလူအခွင့်အရေးချိုးဖောက်မှုတွေဖြစ်ခဲ့တယ်လို့ပြောတယ်။တကယ်မျက်မြင်ရှိခဲ့သူကအဲ့လိုမပြောဘူး။ချက်ကားဓာတ်တွေကိုအဲ့ဒီကိစ္စမှာတွေ့ရှိခဲ့တယ်လို့ပြောပါတယ်။လက်ရှိမှာပြဿနာဖြစ်ပွားရာဒေသကိုနိုင်ငံတကာစုံစမ်းသူတွေမီဒီယာတွေလွတ်လပ်စွာသွားခွင့်မရသေးတဲ့အချက်ဟာရခိုင်ပြည်နယ်ပြဿနာကိုမီးလောင်ရာလေပင့်ဖြစ်နေပါတယ်ခင်ဗျာ။ကမ္ဘာမီဒီယာတွေမှာမြန်မာအစိုးရပြောဆိုချက်တွေကိုထောက်ခံရေးသားတာတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်နေတယ်ဆိုတဲ့သတင်းတွေကပဲမင်းမှုနေပါတယ်။ကျွန်တော်တို့သတင်းဌာနတွေရဲ့တာဝန်ကရောက်ရှိလာတဲ့သတင်းတွေကိုတင်ပြရတာပါ။ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဇိုင်ယတ်အယ်ဟူစိန်ကမြန်မာအစိုးရမှာဖုံးကွယ်ထားတာဘာမှမရှိဘူးဆိုရင်အဲ့ဒီဒေသကိုသွားခွင့်ဘာကြောင့်တွန့်ဆုတ်နေရတာလဲလို့မနေ့ကတည်းကမေးခွန်းထုတ်ခဲ့ပါတယ်။မြန်မာအစိုးရပြောခွင့်ရသူကတော့သတင်းတော်တွေကိုဒီအပိုင်းတွင်မောင်တော်ဒေသပို့ပေးမယ်လို့16ရက်နေ့ကပြောပါတယ်ခင်ဗျာ။ဒါပေမဲ့အဲ့ဒီလိုအစိုးရအစီအစဉ်နဲ့သွားရတဲ့ခီးစဉ်တွေကနေအဖြစ်မှန်တွေဘယ်လောက်သိနိုင်မှာလဲဆိုတာမေးခွန်းထုတ်เสียပါ။မြန်မာစစ်အစိုးရအဆက်ဆက်အဖြစ်ပြက်မှန်နေဖုံးကွယ်ခဲ့တာကိုကဘာကမမေ့ကြပါဘူးခင်ဗျာအခုထိလည်းတပ်မတော်ကကြိုးကင်ထားတယ်ဆိုပြီးအစိုးရအပေါ်နိုင်ငံတကာရဲ့ယုံကြည်မှုကပြက်နေစေပါပဲပရစီလာကအဲ့ဒီအချက်ဟာအတော်ဝမ်းနည်းစရာပဲလို့ပြောပါတယ
် That's too bad. I mean you could tell from the way people were talking here that the government itself has no credibility and I think that's sad.
မြန်မာအစိုးရပြောတာကိုလူတွေကမယုံကြဘူးဘာဖြစ်လို့လဲဆိုတော့နိုင်ငံတကာအလဲမှာမြန်မာအစိုးရရဲ့ဂုဏ်သိက္ခာကအကြီးအကျယ်ကျဆင်းခဲ့လို့ပဲလို့သူကပြောပါတယ်ခင်ဗျာစစ်အစိုးရစိုးမွေကိုဆက်ခံရတဲ့ဒေါ်အောင်ဆန်းစုကြည်အနေနဲ့ အဲ့ဒီလိုနိုင်ငံတကာမျက်နှာစာမှာကြာဆင်းခဲ့ရတဲ့မြန်မာပုံရိပ်ကိုမနက်ဖြန်ကျင်းပမဲ့အာဆီယံဝန်ကြီးတွေနဲ့တွေ့ဆုံပွဲမှာဘယ်လောက်မြင့်တင်နိုင်မလဲဆိုတာစိတ်ဝင်စားစရာပါပဲခင်ဗျာ